တရုတ်ကနေဥရောပထိဖောက်လုပ်မဲ့ BRI ခေတ်သစ်ပိုးလမ်းမစီမံကိန်းစီရင်စနေနေ့ကထုတ်ပြန်ရမှာအရင်ကပါခဲ့တဲ့ BCIM ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာလေးနိုင်ငံစီးပွားရေးစင်ကြံစီမံကိန်းကိုတရုတ်ကဖြုတ်ချခဲ့ပါတယ်။ဧပြီလ25ရက်နေ့ကနေ28ရက်နေ့ထိတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့တဲ့ BRI နိုင်ငံတကာညီလာခံကိုတရုတ်အိန္ဒိယနိုင်ငံကလည်းတပိတ်မှောက်တဲ့အနေနဲ့မတရားဖယ်နေခဲ့တာပါ။မြန်မာအိန္ဒိချင်းအင်အားကြီးနှစ်နိုင်ငံဒေတာရင်းအပြိုင်မှုအလားအလာဘလို့ရှိနေပါသလဲ။ဆက်ပြီးနားဆင်ပါရှင်။မြန်မာနိုင်ငံမန္တလေးကနေဘင်္ဂလားဒေ့ရှ်ဓာကာမြို့တွေဖြတ်ပြီးတရုတ်နိုင်ငံအရှေ့ဘက်ခွန်မိန်မြို့ကနေအိန္ဒိယနိုင်ငံကလကတာမြို့ထိဖောက်လုပ်မဲ့ BCIM စီမံကိန်းဟာတရုတ်ရဲ့ BRI ခေတ်သစ်ပိုးလမ်းမစီမံကိန်းမှာအဓိကစီးပွားရေးစင်ကြံ6ခုထဲမှာအရင်ကပါနေတာပါ။ဒါပေမဲ့စနေနေ့ကကျင်းပပြီးစီးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း36နိုင်ငံကအစိုးရထိပ်တန်းခေါင်းဆောင်တွေတက်ရောက်ခဲ့တဲ့ Belt and Road နိုင်ငံတကာညီလာခံအပြီးထုတ်ပြန်တဲ့ American Dollar Billion ပေါင်းများစွာကုန်ကျမဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းစီးရင်မှာ BCIM ကိုတရုတ်ကဘာကြောင့်ဖြုတ်ချခဲ့တယ်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။သုံးရကြဘေကျင်းမှာကျင်းပခဲ့တဲ့ BRI နိုင်ငံတကာညီလာခံကိုတက်ရောက်ဖို့တရုတ်ကဖိတ်ကြားခဲ့ပေမဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံကိန်းကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယကညီလာခံကိုတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီစီမံကိန်းမှာအိန္ဒိယနဲ့ပါကစ္စတန်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသပါကစ္စတန်ဘက်ခြမ်းကိုဖျက်ပြီးဖောက်လုပ်မဲ့အစီအစဉ်ပါနေတာပါ။အခုလိုတရုတ်ရဲ့ BRI ညီလာခံကိုအိန္ဒိယဘက်ကတက်ရောက်ခြင်းမရှိတာကိုကြည့်ရင် BRI စီမံကိန်းတွေဟာဒေတာရင်းနိုင်ငံတွေကိုလွှမ်းမိုးမှုရဖို့တရုတ်ဘက်ကနေချက်လာနေတယ်လို့အိန္ဒိယဘက်ကမြင်နေပြီးဒီအပေါ်မှာစိုးရိမ်မှုကြီးကြီးမားမားရှိနေကြောင်းပြနေတယ်လို့ American Trade Site မြန်မာရေးအကဲခတ်ဒေါက်တာတင့်ဆွေကပြောပါတယ
်ပထမတစ်ချက်ကအိန္ဒိယနဲ့တရုတ်ကဒေတာတွင်းပြိုင်ဘက်တစ်ခါတစ်ခါရန်သူလိုဖြစ်နေတဲ့အစဉ်လာတစ်ခုရှိပါတယ်ခင်ဗျာနောက်တစ်ခါအဲ့ဒီအခြေအနေကိုသိလို့တရုတ်ကလည်းပဲသူ့ရဲ့အိန္ဒိယနိုင်ငံနေဖြစ်တဲ့နီပေါ်ရဲ့တကပါကစ္စတန်ရဲ့နောက်ကစရိလင်္ကာပေါ့နော်အဲ့နိုင်ငံတွေကိုတတ်နိုင်ဆုံးခြေကိုရအောင်ယူပြီးတော့အဓိကကတော့ပါကစ္စတန်ပါကစ္စတန်နဲ့ကြတော့ဟိုနီမျိုးစုံနဲ့ဆက်ဆံရေးကောင်းအောင်တရုတ်ကကြိုးစားနေတယ်အဲ့ဒီမှာပါကစ္စတန်နဲ့အိန္ဒိယကလည်းတို့လိုက်ရကြလေကတော့ရန်သူတွေလိုဖြစ်နေတော့ကအဲ့ချက်ကိုအိန္ဒိယကဒါကျင်းနှက်ချင်းမရှိဘူးပေါ့ဒါပရမတ်ချက်နောက်တစ်ချက်ကကျွန်တော်ဗမာနိုင်ငံပေါ့နော်အဲတရုတ်နဲ့အိန္ဒိယကြားမှာဗမာနိုင်ငံရှိပြီးတော့ဗမာနိုင်ငံကိုခြေကိုပြုပြီးတော့ပလောင်မှုတွေအမျိုးမျိုးလုပ်ပြီးတော့ဒီအိန္ဒိယသမုဒ္ဒရာကိုတရုတ်ကထွက်ပေါက်ရအောင်ကြိုးစားတဲ့အပေါ်မှာလည်းဒုတိယချက်အနေနဲ့အိန္ဒိယကဒါအကျဉ်းချင်းမရှိပါဘူ
းအခုလိုအိန္ဒိယဘက်ကသူ့နိုင်ငံအကျိုးစီးပွားထိခိုက်လာမဲ့တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းတချို့မလိုလားတဲ့အနေအထားရှိနေတဲ့အပေါ်တရုတ်ဘက်ကလည်းBCIM လေးနိုင်ငံစီမံကိန်းကိုပြန်ပြီးမွမ်းမံလိုတာတွေ့ရတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။ယာယီတော့တရုတ်ကအိန္ဒိယကိုဖြုတ်ထားခဲ့မဲ့သဘောတော့ရှိနေတယ်လို့ယူဆတော့ကဒီစီမံချက်ကြီးကိုဟိုမွမ်းမံပြုပြင်ပြီးတော့တရုတ်ကဆက်လုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အိန္ဒိယကလည်းပဲသူ့နိုင်ငံအကျိုးစီးပွားပဲသူကဟိုကြည့်တဲ့အခါမှာအိန္ဒိယရဲ့တမန်တစ်ယောက်မှာသူကသူခြေတော့ပေါ်ရက်ဒီနိုင်ရေးစူးစမ်းပြီးဆက်သွားမယ်တရုတ်ကတော့အရင်ပြီးခဲ့တဲ့ဆယ်စုနှစ်ရာစုနှစ်တည်းနဲ့ကြောင်းမြန်ပေါ့နော်ကဘာကိုလွှမ်းခြုံနိုင်တဲ့အဲပုံစံမျိုးကြီးသွားနေတော့လမ်းကြောင်းသွားတာညင်ကဥတီချက်မတူကြဘူ
းအခုနောက်ဆုံးစီးရင်အရာဆိုရင်တောင်အာရှဒေသတွင်တရုတ်ကအဓိကလုပ်မဲ့စီမံကိန်း၃ခုဖြစ်တရုတ်မြန်မာစီးပွားရေးစင်ကြံနီပေါ်တရုတ်နေဆက်ဖြတ်ဖောက်လုပ်မဲ့မြည့်ရထားလမ်းစီမံကိန်းအပါအဝင်နီပေါ်တရုတ်ဆက်သွယ်ရေးလမ်းကြောင်းစီမံကိန်းတွေနဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံကိန်းတွေကိုဖော်ပြထားပါတယ်ရှင်